ခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ဖြင့်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော်မှာနားဆင်ရမှာတွေကတော့တိုင်းသားအဖွဲ့တွေအနေနဲ့တနိုင်ငံလို့အပြစ်ခတ်ရစေးရေး NCA စာချုပ်မှာလက်မှတ်ရေးထိုးဖို့နိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုကြည်ကနေတိုက်တွန်းပြောဆိုခဲ့ပါတယ်။တန်ဖြူစီရဲ့ဖျားသုံးစုလမ်းမပေါ်မှာရှိတဲ့မွန်ပြည်သက်ပါတီအကောက်ခွန်ဂိတ်နှစ်ခုကိုအစိုးရတပ်မတော်ကနေဝင်ရောက်သိမ်းပိုက်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရဘက်ကပြန်လည်ခွင့်ပြုလိုက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကနေတိုင်းရင်းသားအဖွဲ့တွေအနေနဲ့မိမိကိုမိမိယုံကြည်မှုအပြည့်နဲ့တနိုင်ငံလုံးအပြည့်ခတ်ရစေးရေး NCA စာချုပ်လက်မှတ်ရေးထိုးပြီး27ရာစုပင်လုံညီလာခံဒုတိယအကြိမ်မှာပါဝင်လာဖို့ရှမ်းပြည်တောင်ပိုင်းပင်လုံမြို့မှာ290ပြည့်ပြည်ထောင်စုနှင့်အခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလက်နက်ကင်အားလုံးမိမိကိုမိမိအပြည့်ရစာချုပ်လက်မှတ်ထိုးဖို့ပြောဆိုတိုက်တွန်းနေပေမဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့အားလုံးတစ်ဖက်မှခြံလက်တာမရှိဘဲအားလုံးပါဝင်ဖို့လိုအပ်တယ်လို့တိုင်းရင်းသားခေါင်းဆောင်များဘက်ကပြောပါတယ်တပ်မတော်ကထိုးစစ်ဆင်နေတဲ့၍တောင်တန်းဒေသတိုင်းရင်းသားခေါင်းဆောင်တွေနဲ့ဗိုလ်ချုပ်အောင်ဆန်းတို့သဘောတူလက်မှတ်ရေးထိုးခဲ့တဲ့1948ပင်လုံစာချုပ်ကိုအကောင်အထည်မဖော်နိုင်တဲ့၍စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုပေါ်ဆောင်နိုင်မှာမဟုတ်ဘူးလို့ပြည်ထောင်စုနဲ့ငြိမ်းချမ်းရေးစကဝိုင်းမှာထူးဖိတ်ကြားခံရတဲ့ရှမ်းလူငယ်ကောင်းဆောင်ဆိုင်းအောင်မြင့်ဦးကပြောပါတယ်
။တံပူစီရဖျားသုံးစုလမ်းမပေါ်မှာရှိတဲ့မွန်ပြည်တပ်ပါတီရဲ့အကောက်ခွန်ဂိတ်တစ်ခုကိုဖေဖော်ဝါရီလ14ရက်နေ့ကအစိုးရတပ်မတော်ကနေဝင်ရောက်သိမ်းပိုက်လိုက်တယ်လို့ပါတီသာဝန်ရှိသူတွေကပြောပါတယ်။မွန်ပြည်တပ်ပါတီရဲ့အကောက်ခွန်ဂိတ်ဖြစ်တဲ့ဖျားသုံးစုအနီးရှိတဲ့ဖျားကုန်းနဲ့တံပူစီရမြို့နယ်ဇင်းနပင်ဂိတ်ကိုသိမ်းယူလိုက်ပြီးလောလောဆယ်မွန်ပြည်တပ်ပါတီဘက်ကတတ်ဆုတ်ထားတယ်လို့သိရပါတယ်။ဖျားသုံးစုမြို့မှာလည်းနှစ်ဖက်တပ်ဖွဲ့တွေစီရဲတဲ့အနေအထားကြောင့်ဈေးဆိုင်တချို့ပိတ်ထားရပြီးဒေသခံတွေလည်းကြောက်လန့်နေကြတယ်လို့မြို့ခံတွေကပြောပါတယ်။ဖေဖော်ဝါရီ12ရက်နေ့က80ကျိန်မြောက်မွန်မြူရာနေ့မှာစီရဲပြခန္ဓာမလုဆောင်ဖို့မြန်မာတပ်မတော်ကနေညွှန်ကြားချက်ပေးလာတဲ့အပေါ်မှာမွန်ပြည်တပ်ပါတီဘက်ကလက်မခံပယ်ချခဲ့တဲ့အတွက်အခုလိုအကြကင်လာတယ်လို့မွန်ပြည်တပ်အရာရှိတွေကပြောပါတယ်။
ဖေဖော်ဝါရီလ23ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာစိုက်ထူထားမဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တုဖွင့်ပွဲကိစ္စကချင်ပြည်နယ်ပေါင်းစည်းပါတီကချင်နှချင်းခရိယာဖွဲ့ချုပ် KBC ကနေကန့်ကွက်ကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ထံပြီးခဲ့တဲ့အပတ်ကစာပေးပို့ခဲ့ပါတယ်ကချင်လူထုဟာဗိုလ်ချုပ်အောင်ဆန်းရဲ့ပင်လုံကတိကဝတ်အကျိုးအမြတ်ခံစားမှုမရှိသလိုအခုချိန်ဟာလည်းတပ်မတော်ရဲ့ထိုးစစ်ကြောင်းဒုက္ခသည်တွေစစ်တမ်းအလူလဲခံနေရချိန်မှာဗိုလ်ချုပ်အောင်ဆန်းပုံတူကျေးရုပ်လုပ်ဖို့ကိစ္စကိုပြည်သူတွေကအပြင်းထန်ကန့်ကွက်ခဲ့တာကြောင့်ရက်ဆိုင်ထားရန်စတင်ခဲ့တာဖြစ်တယ်လို့ KBC ပြန်ကြားရေးတာဝန်ခံဆရာဘရောင်ကပြောပါတယ်အခုလိုကန့်ကွက်မှုတွေရှိနေပေမဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုမြစ်ကြီးနားမြို့ပြည်ထောင်စုလန်းဆွန်ဘရာဘုံလန်းစုံနဲ့လန်းနီစိမ့်မြအေးရပန်းချံမှာဖွင့်ပွဲလုပ်ခဲ့ကြောင်းသိရပါတယ်
။ကချင်ပြည်နယ်ဖန်ကားမြို့နယ်သွင်းရှိနှမ့်မော်ကြီးရွာနီမင်္ဂလာတော်ဝင်ကြောင်းမြသူဖို့ရေးကုမ္ပဏီတစ်ခုမှမြေသားပြိုကျမှုကြောင့်တပိုင်းတန်လန်ကြောက်သူဖို့ရေးသမား9ဦးသေဆုံးခဲ့ပါတယ်။အခုသေဆုံးသူတွေဟာကုမ္ပဏီကလုပ်သမားတွေမဟုတ်ပဲတပိုင်းတန်လန်ကြောက်သူဖို့သူတွေဖြစ်တယ်လို့လုံခင်းသေးတာကအန်နီတီလှုပ်တော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ်။အဆိုပါဖြစ်စဉ်ဟာဖေဖော်ဝါရီလ9ရက်နေ့ည9နာရီခွဲခန့်မှာဖြစ်ပေါ်ခဲ့ပြီးအခုလိုလူအများပြားသေဆုံးမှုဟာ2019ခုနှစ်အတွက်ပရမဆုံးခြင်းဖြစ်ကြောင်းကချင်မျိုးရလူမှုဖွံ့ဖြိုးရေးဖွဲ့ခေါင်းဆောင်ဦးလမုံလတောင်ကပြောပါရယ်ဖာကဒေသတွင်ကုမ္ပဏီပေါင်း900ကျော်ရှိပြီးတရားဝင်ကုမ္ပဏီတွေရှိသလိုတရားမဝင်တဲ့ကုမ္ပဏီပေါင်းလည်းမြောက်များစွာရှိနေပြီးတချို့ကုမ္ပဏီကတော့ကြောင်မြင့်သူဖို့ခွင့်လိုင်စင်ကုန်နေတဲ့ကုမ္ပဏီတွေလည်းအများပြားရှိနေတဲ့အတွက်အစိုးရအနေနဲ့ပြန်လည်စစ်ဆေးဖို့လိုအပ်နေတယ်လို့ဦးလမုံလတောင်ကပြောပါရယ
်2016ခုနှစ်အတွက်အမေရိကန်နိုင်ငံရောက်ရခိုင်မိသားစုတွေစုပေါင်းချင်းမြင့်တဲ့ရခိုင်အမျိုးသားစွမ်းဆောင်ရေးစုကိုဝန်လက်ဖောင်ဒေးရှင်းကစာရေးဆရာဝေဟင်အောင်နဲ့ ကြောက်ဖြူကျေးလက်ဒေသဖွံ့ဖြိုးရေးအသင်းဥက္ကဋ္ဌကိုမောင်အေးတို့ကိုဒီလ12ရက်နေ့ကကြောက်ဖြူမြို့မူလာယာမဖုန်တော်ကြီးကျောင်းမှာအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်။စုအဖြစ်ရွှေတကြက်သားနဲ့ကြက်ငွေ5သိန်းစီစုချီးမြှင့်ခဲ့တာဖြစ်ပြီးစုချီးမြှင့်ခံရတဲ့ကိုမောင်အေးကတော့လက်ရှိမှာရခိုင်တပ်မတော်နဲ့ဆက်သွယ်မှုနဲ့ထောင်ချခံရတဲ့အတွက်သူ့ကိုယ်စားမိသားစုကစုလက်ခံခဲ့ပြီးကိုဝေဟင်အောင်ကတော့ကိုတိုင်တက်ရောက်လက်ခံခဲ့တယ်လို့အခမ်းအနားစီစဉ်သူတူကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်မှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရဘက်ကပြန်လည်ခွင့်ပြုလိုက်ပြီဖြစ်ပါတယ်။အခုလိုကျင်းပခွင့်ပြန်လည်ရရှိတာကြောင့်ချင်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်မှာအမြန်ဆုံးကျင်းပသွားမှာဖြစ်တယ်လို့ CNF ဘက်ကနေပြောဆိုထားပါတယ်။အကြောင်းဆိုကိုတော့ကိုစလိုင်းကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေတင်ဆက်ထားပါတယ်ရှင်
။ဆိုင်းငါခံခဲ့ရတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုအစိုးရဘက်ကနေပြန်လည်ခွင့်ပြုလိုက်တာကြောင့်ချင်းမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်သံတလိုင်မြို့မှာ၃ရက်ကြာကျင်းပသွားမယ်လို့ချင်းမျိုးရာသာဥစီအန်အက်ဒုတိယဥက္ကဋ္ဌဆလိုင်းလျာမုံစာခေါင်းကပြောပါတယ
်။မနေ့ညလေကျွန်တော်တို့အင်းချင်းခေါင်းစီကကျွန်တော်စီကိုကြောင်းကြားထားပါတယ်။ဆိုတော့အဲ့ဒီကြောင်းကြားထားတဲ့ဟာကိုကျွန်တော်ချင်းမျိုးသားတပ်ဦးတင်မှာကျွန်တော်တို့ခေါင်းဆောင်ပိုင်းမှာကျွန်တော်တို့တိုက်ပွဲလုပ်နေလို့ပါတယ်။ဆိုတော့ချန်ပီယံကျွန်တော်တို့စဉ်းစားထားတာတော့ဖေဖော်ဝါရီလ23 24 25မှာကျင်းပဖို့ကျွန်တော်တို့နေနေပြင်ဆင်ထားပါတယ်။အတိတော့မဟုတ်သေးဘူး။ဆက်ပြီးတော့ဆွေးနွေးရမယ
်။မလာပါမပါမပြန်လဲကျင်းပမယ်ပြည်ထောင်စုငင်းရရေးညီလာခံ27ရာစုပြည်လုံးဒုတိယစည်းဝေးမတိုင်ခင်ကြာကာလမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်မှာမလုပ်သေးပဲဆိုင်းငံ့ထားဖို့ဖေဖော်ဝါရီလ6ရက်နေ့ကကျင်းပတဲ့ပြည်ထောင်စုငင်းရရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကြောင့် 27 ရာစုပြည်လုံးညီလာခံစည်းဝေးမတက်ဖို့စဉ်းစားနေတယ်လို့ CNF ဘက်ကထုတ်ပေါ်ပြောဆိုလာခဲ့တယ်လို့ချင်းနိုင်ငံရေးပါတီအရဖက်ဖွဲ့စည်းတဲ့နဲ့ဖွဲ့စည်းထားတဲ့ချင်းမျိုးရနိုင်ငံရေးဆွေးနွေးမှုပူးပေါင်းရေးကော်မတီကလည်းခွင့်ပြုတောင်းဆိုမှုတွေပြုလုပ်လာတဲ့နောက်ပိုင်းတပတ်ကြာဖေဖော်ဝါရီလ23ရက်နေ့ကပြန်လည်ခွင့်ပြုပေးတာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးချင်းမျိုးရဒီမိုကရက်တစ်ပါတီအသွင်မှုစလိုင်းကျဲကိုဖိထောင်ကတော့တာဟာ NCA စာချုပ်ရမိမိတို့လုတ်ပိုင်ခွင့်ဖြစ်တာကြောင့်အခုလိုပြန်လည်ခွင့်ပြုတာအကောင်းမြင်ပေမဲ့ချီးမွမ်းစရာမလိုဘူးလို့ဆိုပါတယ်။
သူတို့ရဲ့ခွင့်ပြုတဲ့ပေါ်မှာသူတို့ကသူတို့ကိုချီးမွမ်းစရာလည်းမလိုလေ။ဒါသူတို့ရဲ့အခွင့်အရေးပေါ့။နောက်ချက်ကတော့ဒါက NCA တိုင်းထားတဲ့လုတ်ပိုင်ခွင့်ရလေ
။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ဆိုရင်ချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးမှုကြီးကြပ်ရေးကော်မတီကိုဖွဲ့စည်းရမယ်ဆိုပြီးအဲ့ဒီတော့ CNF ဘက်ကအသိဖြစ်နေပြီလို့ CNF ဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလှမုံစာခေါင်းကပြောပါတယ
်။နံပါတ်3အနေနဲ့သူကနေတော့ကျွန်တော်ကဘုရားနေပြီတော့ပေါ့။ပြီးတော့စင်းချင်းငယ်လာကဥက္ကဋ္ဌကျက်ချက်ဥက္ကဋ္ဌတော့ကျွန်တော်တော့ဆန်စုစီနေရတော့ဤတဲ့ပြန်တော့ပါလား။သူရဲ့ကွန်ချက်ချက်တိုင်းချင်းပြည်နေရနေပြီတော့အပြောသားရှင်းနေရင်ရွှေနေပြီကြီးကျက်ဖို့ကော်မတီမှာပါဝင်မဲ့လူတွေရွှေချင်အဲ့ဒါရွှေချင်လို့ရှင်းတော့ကျွန်တော် CNF ဘက်ကရွှေပြီးတော့အတက်ကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရတော့ပါဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီနေ့မှာတော့ဘာမှခက်ခဲမရှိတော့ဘူးလို့
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်တနင်္သာရီတိုင်းနဲ့နေပြည်တော်မှာကျင်းပခဲ့ပြီးဖြစ်တယ်လို့ရှမ်းပြည်နယ်က RCSF ဒေတာနဲ့ပို့ BNL ဒေတာဘက်မှလည်း27ရာစုပြည်လုံးညီလက်ခံဒုတိယကြိမ်စည်းဝေးမတိုင်ခင်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့မြန်မာအစိုးရပြန်ကြိုင်းဝင်ကြီးဌာနကြီးကြပ်မှုနဲ့ရခိုင်ပြည်နယ်အတွင်းဒီလအစပိုင်းမှာစတင်ထုတ်လွှင့်တဲ့ Mayu FM Radio အစီအစဉ်ကိုရပ်တန့်ပေးဖို့အတွက်ရခိုင်ပြည်နယ်ကမြို့တချို့မှာဆန္ဒထုတ်ပေါ်တောင်းဆိုမှုတွေတပြိုင်တည်းပြုလုပ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့မောင်အေးကနေအခုလိုတင်ဆက်ထားပါရရှင်
။ Mayu FM Radio ထုတ်လွှင့်မှုကိုရက်တံပေးဖို့ရခိုင်ပြည်နယ်ကပုသိတော်မောက်တော်မြောက်ဦးကျောက်တော်တောက်ကောက်စားတဲ့မြို့တွေမှာဆန္ဒထုတ်ပွားခဲ့ကြတာဖြစ်ပြီးဆန္ဒထုတ်ပွားတောက်ဆိုရတာနဲ့ပတ်သက်လို့ပုသိတော်မြို့မှာဥဆောင်သူတူဖြစ်သူကိုမောင်ဝမ်းနိုင်ကအခုလိုပြောပါတယ်
။ကျွန်တော်ဒီ Mayu FM Radio ကိုကိုဆန္ဒပြတဲ့အကြောင်းကိုပုသိတော်မောင်တော်ရဲ့အတွက်သုံးရနေတဲ့ situation ကိုမေးရပြတာလို့ခေါ်တယ်။အဲဒီမေယူဒေတာကိုချေခံပြီးတော့ဒီနေ့နဲ့တဲ့ဥစ္စာကိုကျွန်တော်ဥစ္စာအမောင်းတော့ဥစ္စာမနေတဲ့ဌာနတဲ့လေးတွေခေါ်ဖို့တော့မပြည့်နေတဲ့ဘင်္ဂလီရဲ့အရေးပေါ်ကတကယ်မှလုပ်ပြနေတဲ့ဆိုရင်ကျွန်တော်တို့ဌာနတဲ့လေးတွေကိုမလေးစားရောက်တဲ့အတွက်ကျွန်တော်တို့ကအကောဆန္ဒပြခြင်းဖြစ်ပါတယ
်။မေယူ FM Radio ကိုဖေဖော်ဝါရီလတနေ့ကစလို့ပြန်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ရခိုင်မြန်မာဘင်္ဂလီသုံးဘာသာနဲ့ထုတ်လွှင့်နေတာပါ။ဆန္ဒထုတ်ဖော်ဖို့တွေကိုမူသီတော်မောက်တော်ရသိတော်မြောက်ဦးတောင်ကုန်ကျောက်တော်နဲ့မြေပုံစားမြို့တွေမှာဒီလဆေးရနေ့ကတပြိုင်တည်းပြုတ်လောက်ခဲ့ကြတာဖြစ်ပါတယ်မီယူ FM ရေဒီယိုထုတ်လွှင့်တဲ့အပေါ်ဒေသခံရခိုင်တရန်သားတွေရဲ့စိုးရိမ်မှုအခြေအနေကိုမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းကအခုလိုပြောပါတယ်
တိုင်းဒေသကြီးတွေ135မြို့တောင်မှဒီ FM ရေဒီယို ိတ်နိုင်တာမရှိသေးတဲ့အခါမှာအဲဒါမဟုတ်တဲ့နိုင်ငံသားလည်းမဟုတ်သေးတဲ့လူတွေပေါ်မှာဒီလိုအခွင့်အရေးပြည့်နေခြင်းအားဖြင့်ဒီလူတွေကိုအပြစ်မှတ်ပြရောက်တယ်ခိုးဝင်လာတဲ့ပြည်တွေကိုအခွင့်အရေးပြရရောက်တယ်ဒါမျိုးတစ်ချိန်ကလည်းဝင်ကြအတန်းဆုံးဌာနဆိုပြီးတော့ဦးနှုတ်ဖြစ်မှဒီလူတွေကိုစီးရုံးနဲ့အနေနဲ့လုပ်ခဲ့တဲ့ဒီနေ့တည်းဒီတန်းတွေကိုကျွန်တော်ခံရရတာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ဒီလူကဆိုးရင်ပါလေ
မီယူ FM Radio စီစဲကိုမော်တော်ခရရဲ့အတွက်မှစိတ်ဝင်စားမှုမရှိသလိုဘင်္ဂလီတွေလည်းနားထောင်သူမရှိသလောက်လို့မော်တော်မျိုးနေမင်းကြီးရွာသားတူဦးကပြောပါတယ်မီယူ FM ထောက်လွှင့်ရတာကတော့မော်တော်ဒေသမှာမကြသိမီကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေနဲ့ဆက်ဆက်ပြီးမမှန်တဲ့တွေအများအပြားထွက်ပေါ်နေတဲ့အတွက်ဒေသအတွက်မှာနေထိုင်သူတွေတဒဲအချက်လအမှန်ရရှိရေးနဲ့ဒေသတော်နိုင်ငံတော်အစိုးရဝန်ကြီးဌာနအသီးသီးကဆောက်ရွားပေးနေတဲ့အစီအစဉ်တွေကိုသိရှိအောင်ပြန်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ထောက်လွှင့်ပေးနေတာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကတဒဲထောက်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တိုင်းရင်းသားအဖွဲ့တွေအနေနဲ့မိမိကိုမိမိယုံကြည်မှုအပြည့်နဲ့တနိုင်ငံလုံးအပြည့်ခတ်ရစေ NCA စာချုပ်လက်မှတ်ရေးထိုးဖို့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကနေရှမ်းပြည်တောင်ပိုင်းပင်လုံမြို့190ပြည့်ပြည်ထောင်စုနယ်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
ထိုင်းနေဆက်ဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါ